ယူကရိန်းရဲ့မြို့တော်ခီဖ်ကိုရုရှားကစနေနေ့ညတုန်းကဒရုန်းနဲ့တိုက်ခိုက်ခဲ့ပါတယ်။ယူကရိန်းရုရှားနယ်စပ်မြို့ဖြစ်တဲ့ဘော့ဂရက်မြို့ကိုယူကရိန်းကစနေနေ့အစောပိုင်းမှာတိုက်ခိုက်ခဲ့တာကြောင့်ရုရှားတို့ဘက်ကလက်တုံ့ပြန်တိုက်ခိုက်မယ်လို့ပြောဆိုထားပြီးမှဒရုန်းနဲ့ပြန်ပြီးတော့တိုက်ခိုက်တာပါ။ရုရှားဒရုန်း49စင်းနဲ့က21စင်းကိုပစ်ချနိုင်ခဲ့ပါတယ်လို့ယူကရိန်းလေတပ်ကတနင်္ဂနွေနေ့ကပြောပါတယ်။ဒါပေမဲ့လည်းအထိခိုက်ပျက်စီးနဲ့ပတ်သက်လို့တော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ယူကရိန်းကဘော့ဂရက်မြို့ကိုတိုက်ခိုက်တဲ့အခါမှာတော့ကလေးငယ်3ဦးအပါအဝင်လူပေါင်း24ဦးထပ်မံနဲ့သေဆုံးပြီးတော့108ဦးဒဏ်ရာရခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူး Brett Jigslab Glad Gold ကဒီကနေ့မှပြောပါတယ်ဒီအရေးတက်ကတော့ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်ခဲ့တဲ့ကာလအတွင်းရုရှားမြေပေါ်မှာအထိခိုက်အများဆုံးတိုက်ခိုက်ခံရမှုတစ်ရက်လည်းဖြစ်ပါတယ်ရုရှားနိုင်ငံတခွင်ကိုယူကရိန်းနိုင်ငံတခွင်ကိုရုရှားတို့ဆက်ရှစ်နာရီကြာလေးချောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား42ဦးသေဆုံးပြီးတော့နောက်တရက်မှာပဲယူကရိန်းကအခုလိုတုံ့ပြန်တိုက်ခိုက်တာဖြစ်ပါတယ်။စနေနေ့ညမှာကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးအတွင်းမှာတော့ရုရှားတမ်မတ်ကယူကရိန်းတို့ရဲ့အခုလိုတိုက်ခိုက်မှုကအကြမ်းဖက်လုပ်ရက်ဖြစ်ပါတယ်ဆိုပြီးတော့စွပ်စွဲပြောဆိုပါတယ်ရှင်။